ဆွေးရွာရွေးချယ်တဲ့ကုလသမဂ္ဂဆိုင်ရာအီရန်တမတ်ကြီးကိုအမေရိကန်ပြည်အောင်စုကပြည်ဝင်ခွင့်ဗီဇာပေးဖို့ညှင်းဆိုတာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂကော်မတီတရက်ကအရေးပေါ်အစည်းအဝေးခေါ်ပေးဖို့အီရန်ကတောင်းဆိုလိုက်ပါတယ်။1989ခုနှစ်မှာတီရန်မြို့တော်မှာရှိတဲ့အမေရိကန်တန်ယုံစီးနင်းမှုမှာပါဝင်တယ်ဆိုပြီးတော့ကုလသမဂ္ဂဆိုင်ရာတမတ်ကြီးဖြစ်တဲ့အီရန်ကရွေးချယ်တဲ့မစ္စတာဟာမစ်ဒ်အဗ်ဒူတလဘီကိုအမေရိကန်ကကန့်ကွက်တာဖြစ်ပါတယ်။အီရန်ဆိုရရဲ့ရွေးချယ်မှုဟာအဆင်မပြေဘူးလို့အမေရိကန်အင်ဂျီရောပြောခွင့်ရသူကပြောပါတယ်။ဒီဆုံးဖြတ်ချက်ကြောင့်တန်တမန်ရေးအရအပြည့်သဘောတည်းရောက်မှုတွေရှိသွားတယ်လို့ကြုံခဲ့မှုတွေအနေနဲ့မျိုးလည်းဖြစ်သွားစေတယ်လို့အီရန်နိုင်ငံရဲ့ကုလသမဂ္ဂကိုယ်စားလှယ်အဖွဲ့ကတင်းနှင်းလာနေမှာပဲစာတစောင်ပေးပို့ခဲ့ပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနိုင်ငံကိုပြည်ဝင်ခွင့်ဗီဇာမပေးတာဟာကုလသမဂ္ဂဗဒိန်ညင်နဲ့နိုင်ငံတကာဥပဒေကိုဆန့်ကျင်နေတယ်လို့ဆောင်းမပြောထားပါတယ်။အရှင်နိုင်ငံနဲ့ဆက်ဆံရေးကုလသမဂ္ဂကော်မတီအနေနဲ့ဒီကိစ္စကိုအီရန်ကအမြန်ဆုံးကင်တွယ်ဖြေရှင်းပေးစေချင်တာပါဒီကော်မတီကိုစိုက်ပရက်နိုင်ငံကဥဆောင်ပြီးတော့နောက်သတင်းပတ်မှာပဲအစည်းအဝေးခေါ်ပြစ်နိုင်တယ်လို့ကုလသမဂ္ဂဆိုင်ရာစိုက်ပရက်သမ္မတကြီးနီကိုလတ်စ်အီမိုင်လိုကိုကူကွာပြီးတော့ရိုက်တာသတင်းတပုတ်မှာဖော်ပြထားပါတယ်ရှင်